ဝါရှင်တန်ဒီစီမြို့တော်ရှေ့တောင်ဘက်ခြမ်းကအမေရိကန်ရေတပ်ဌာနချုပ်စခန်းတစ်ခုမှာဒီကနေ့မနေ့အစောပိုင်းသတင်းသမားတူကပြစ်ခတ်တာကြောင့်လူအများပြားဒဏ်ရာရပြီးတူဦးထက်မင်းနဲ့တေဆုံးသွားပြီလို့အမေရိကန်စစ်ဖက်တာဝန်ရှိသူတွေကပြောပါတယ်ဒဏ်ရာရသူအရေးအတွက်ကိုအတိအကျမသိရသေးပေဆယ်ယောက်ထက်မင်းနဲ့ဒဏ်ရာရထားတယ်လို့ CNN NBC Fox စတဲ့ဒိုင်းရိုက်ထုတ်လွှင့်နေတဲ့ရုပ်သံသတင်းဌာနတွေကပြောနေတယ်လို့တေဆုံးသူတိထက်များနိုင်တယ်ဆိုပြီးတော့ပြောတာတွေလည်းတွေ့နေရပါတယ် CNN ရဲ့ဒိုင်းရိုက်ထုတ်လွှင့်ချက်တစ်ခုမှာတော့တနက်သမားလိုယူဆရသူဟာအရက်6ပြီလောက်ရှိတဲ့လူမဲတူဖြစ်ပြီးချင်းပေါင်းမီအမဲအင်းကြီးအမဲဝတ်ထားတယ်လို့ပြောသွားပါတယ်။ဒဏ်ရာသူတွေထဲမှာရက်တက်ဖို့ဝင်နှစ်ယောက်ပါတယ်လို့လည်းသတင်းတွေကပြောပါတယ်။အခင်းပြေရနေရတဲ့ဝိုက်လူသူသွားလာမရှိပဲရုံးတွေ၊ကျောင်းတွေနဲ့ဆိုင်တွေကိုပိတ်ထားပါတယ်။အနီးနားကရေကင်ပြည်ပဆိုင်ရာလေဆိပ်ကိုအစောပိုင်းကပိတ်ခဲ့ပေမဲ့အခုတော့ပြန်ဖွင့်နေပြီလို့ရုပ်သံသတင်းတွေမှာပြောနေပါတယ်။တနသမားကိုအခုချိန်ထိမမိသေးပဲလူမျိုးရေးတပ်ဖွဲ့တွေကပိတ်ဆို့ရှာဖွေနေစေဖြစ်ပြီးတနသမားတစ်ယောက်တည်းမဟုတ်ပဲ3ဦးဖြစ်တယ်လို့လည်းသတင်းတွေကပြောပါတယ်။အခင်းပြေနေတဲ့ရေတဲစခန်းဟာအမေရိကန်ကွန်ဂရက်လွှတ်တော်အဆောက်အဦနဲ့တမိုင်ကျော်ကျော်ပဲဝေးပြီးသမရအင်ဗီရိုနဲ့ဆိုရင် 2.6 မိုင်ပဲဝေးပါတယ်